ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာကိုယ်စားလှယ်အဖြစ်အတိအမှတ်မပြုဖို့နဲ့သူ့ကိုဆွဲဆိုထားတဲ့အမှုတွေတရားရင်ဆိုင်နိုင်မှုမြန်မာနိုင်ငံဘက်လွှဲပြောင်းရေးမြန်မာစစ်ကောင်စီကအမေရိကန်နိုင်ငံရဲ့ဌာနကိုတောင်းဆိုထားပါတယ်။ဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်အတိအမှတ်မပြုဖို့ကုလသမဂ္ဂဌာနချုပ်နဲ့အမေရိကန်နိုင်ငံရဲ့ဌာနတို့ကိုတရားဝင်အကြောင်းကြားထားပြီးဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်တာပါ။မြန်မာနိုင်ငံနိုင်ငံသားဝန်ကြီးဌာနကဦးကျော်မိုးထွန်းကို February 28ရက်နေ့ကလေးကရာထူးကထုတ်ပယ်ထားပြီးဖြစ်တာကြောင့်သူ့အနေနဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ကုလသမဂ္ဂအစည်းအဝေးတွေမှာပါဝင်တက်ရောက်ဆွေးနွေးနေတာကိုတရားမဝင်ဘူးလို့လဲကြေညာချက်မှာဖော်ပြထားပါတယ်။ဦးကျော်မိုးထွန်းကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကတ်မှုမတရားအသိကြေညာထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေရဲ့လမ်းညွှန်ချက်တွေအရတရားမဝင်လှုပ်ဆောင်နေမှုတွေကြောင့်သက်ဆိုင်ရာခရိုင်တရားရုံးတွေမှာတရားစွဲဆိုထားတယ်လို့ဖန်ဝရန်ထုတ်ထားပြီးဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဦးကျော်မိုးထွန်းဟာနယူးယောက်အခြေစိုက်ကုလသမဂ္ဂရုံးမြန်မာအမြဲတမ်းသံမတ်ကြီးဖြစ်တဲ့2020အောက်တိုဘာကစပြီးတော့တာဝန်ယူခဲ့ပါတယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးတဲ့နောက် February 26ရက်နေ့မှာသူအနေနဲ့အနာသိန်းစစ်တပ်ကိုကိုစားမပြုဘဲ NLD အစိုးရကိုပဲကိုစားပြုတယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှကြေညာခဲ့ပါတယ်။အဲဒီနောက်ပိုင်းမှာတော့စစ်ကောင်စီကဥကြုံမိုးထွန်းကိုတာမတ်ကြီးတာဝန်ကရုပ်သိမ်းပြီး American Washington DC ကစစ်တပ်မှဗိုလ်မှူးကြီးအောင်သူရင်းကိုသူ့နေရာမှာအစားထိုးတယ်လို့ကြေညာပါတယ်။ဒါပေမဲ့အခုချိန်ထိတော့ကုလသမဂ္ဂအစည်းအဝေးတွေမှာဥကြုံမိုးထွန်းကပဲမြန်မာနိုင်ငံအမြဲတမ်းတာမတ်ကြီးဖြစ်ဆက်လက်တက်ရောက်နေဆဲဖြစ်ပြီးကုလသမဂ္ဂအနေနဲ့ဘသူကိုအတိမတ်ပြုမလဲဆိုတာကိုစက်တင်ဘာလကုလအထွေထွေညီလာခံမှာဆုံးဖြတ်ဖွဲ့ရှိနေပါတယ်ရှင်။